ဟာမက်စ်ဖွဲ့စစ်ဦးစီးချုပ်ကိုပြစ်မှတ်ထားပြီးဂါဇာကမ်းမြောင်ဒေသခန်ယူနစ်မြို့ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးလ်ဒီစစ်ဖက်အသံလွင့်ဌာနကပြောတဲ့တစ်ချိန်တည်းမှာပဲဒီတိုက်ခိုက်မှုအတွင်မှာပါလက်စတိုင်း20ထက်သေဆုံးသွားတယ်ဆိုပြီးတော့ဂါဇာကျန်းမာရေးဌာနကပြောပါတယ်ဟာမက်စ်ဦးစီးချုပ်မိုဟာမက်ဒေအစ်သေဆုံးသွားသလားဆိုတာတော့သေချာမသိရဘူးလို့စစ်ဖက်ရေဒီယိုကကြေညာပြီးတော့အစ္စရေးလ်စစ်တပ်ကလည်းဒီသတင်းရဖို့သူတို့စူးစမ်းနေတဲ့အကြောင်းပြောပါတယ်ဂါဇာကျန်းမာရေးဌာနကတော့ဒီတိုက်ခိုက်မှုကြောင့်ခန်ယူနစ်မြို့ကနာဆာစစ်ရုံမှာလူ20သေဆုံးပြီး60ထဏ်ရာရခဲ့တဲ့အကြောင်းကြေညာချက်ထုတ်ပါတယ်တခြားစစ်ရုံတွေကိုလွှဲပြောင်းပေးလိုက်ရတဲ့ဒဏ်ရာရသူအရေအတွက်တော့ဒီကြေညာချက်ထဲမှာဖော်ပြမထားပါဘူးဟာမက်စ်ဖွဲ့သတင်းပြန်ကြားရေးယူကတော့တိုက်ဆုံဒဏ်ရာရတဲ့သူဟာ100ထက်မနည်းရှိပြီးဒီအထက်မှာအရက်ဖက်အရေးပေါ်ကူညီရေးအဖွဲ့ဝင်တွေပါတယ်လို့လည်းပြောပါတယ်အဲ့ဒီနေရာမှာဟာမက်စ်ဦးစီးချုပ်ဒါဟီရှိနေသလားဆိုတဲ့အမေးကိုဟာမက်စ်အဖွဲ့အကြီးတန်းတာဝန်ရှိသူအဘူဇာဟာရီကအတိမပြုပေမဲ့လို့ဒီအစ္စရေးဟာအဓိပ္ပာယ်မရှိတဲ့ဆွဆွဲချက်တွေနဲ့ရက်ဆက်ကြမ်းကြုတ်တဲ့တပ်ဖြတ်မှုတွေကိုကျူးလွန်နေတယ်ဆိုပြီးတော့ရိုက်တာသတင်းဌာနကိုပြောဆိုသွားခဲ့ပါတယ်ရှင်